မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာစစ်ဘက်ကနေပြီးတော့ပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေကြားခဲ့ပါတယ်တိုက်ခိုက်ရေးလေယာဉ်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကျူးကျော်ပြန့်တန်းနေတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုကန့်ကွက်နေတာပါနိုင်ငံခြားဆက်စင်ရေးတင်းမာနေမှုဟာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရန်ရေးကိုလည်းပို့ပြီးတော့အလန်းဝေးအောင်လို့ခက်ခဲသွားစေနိုင်တယ်ဆိုပြောတချို့လေးတာတွေကတုံးတက်ကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြအချိန်နေသတင်းပေးပို့ချက်ကိုကိုအောင်ကတင်ဆက်ထားပါတယ်ရှင်
။နှစ်ပေါင်းများစွာရပ်တန့်ပြီးတော့အကောင့်ထဲမပေါ်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နယ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးရာဒီနှစ်ကုန်လောက်မှာစကောင်းစနိုင်မယ်လို့မကြခင်သတင်းပတ်တွေအတွင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအရာရှိတွေခံမှန်းပြောဆိုထားပါတယ်။ဒီလိုခံမှန်းပြောဆိုနေချိန်မှာပဲရခိုင်လက်နက်ကိုင်အအဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ဆက်ချန်စီယိုအနီးမှာရှိတဲ့စစ်ကောင်စီနေကြားဆောင်စခန်းတစ်ခုကိုပြီးခဲ့တဲ့ရက်ပိုင်းကသိမ်းပိုက်ခဲ့ပြီးစစ်ကောင်စီဘက်ကလည်းတုံ့ပြန်တိုက်ခိုက်တာတွေပိုပြင်းထန်လာပါတယ်။နေကြားဆောင်တပ်သား19ဦးသေဆုံးပြီး2ဦးကိုဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့အေအေဘက်ကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့စစ်ရင်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအတည်ပြုချက်မပေးပါဘူး။အေအေသိမ်းပိုက်ထားတဲ့စခန်းကိုပြန်ရယူဖို့အတွက်လေကြောင်းအပါဝင်အကြီးအကျယ်ပြန်လည်တိုက်ခိုက်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေကျရောက်ခဲ့ပါတယ်။အချိန်ထဲမှာမြန်မာစစ်တပ်ဘက်ကတိုက်ခိုက်ရေးလေယာဉ်တွေဝေဟင်ပိုင်နဲ့ကျူးကျော်ရဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာစစ်ကောင်စီတပ်မတ်ကြီးကိုခေါ်ယူတန့်ွက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူမျိုးရေးတွေးမြင့်ချထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကလူတွေထပ်ပြီးတော့ဖျက်ချော်မလာစေဖို့မြန်မာတပ်မတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့တဲ့အကြောင်းလဲသတင်းတွေမှာဖော်ပြပါရယ်အခုလိုနှစ်နိုင်ငံကြားတင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ကိစ္စပိုမိုခက်ခဲလာနိုင်တယ်လို့လဲရခိုင်ရေးကျွမ်းကျင်သူဥဖေတန်ကသုံးသပ်ပြောဆိုပါရယ
်အခုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒုက္ခသည်တွေပေါ့မွတ်စလင်တွေနေရပြန်ပြီးကတော့ပူပြီးတော့ကြံ့ကြာသွားနိုင်တယ်ပေါ့ဒါပေမဲ့တကယ်တမ်းအထက်အကြောင်းအရာကဒီဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တူရှိတယ်နိုင်ငံရေးအချင်းတော့သူတို့ရဲ့နေမြေသူတို့ဆုံဆုံသွားမှုတွေအတေရောကြီးပြရမှာတို့ဟိုသူတို့နိုင်ငံသားအခွင့်အရေးပြရမှာတို့အဲ့ဒါသူတို့အဲ့မှာလုံခြုံမှုရှိအောင်ကာကွယ်ဆောင်ရှောက်အဲ့လိုဒါနိုင်ငံရေးရတောင်းဆိုမှုတွေအများကြီးရှိတယ
်ပြီးခဲ့တဲ့2019ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြစ်ပခတွေအတွင်းစစ်တပ်ကနေမြေရှင်းလင်းမှုကြောင့်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာပါလက်ရှိမှာတော့အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးဟာဝင်တော့ဝင်ပို့တစ်ခုဖြစ်နေပြီးတော့သူတို့တွေနေရပြန်နိုင်မဲ့စီစဉ်နေကိုနိုင်ငံတကာနဲ့အင်ဂျီချင်းနိုင်ငံတွေနဲ့ဆွေးနွေးနေရတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြီးခဲ့တဲ့ရက်ပိုင်းကပဲ ANI သတင်းဌာနနဲ့ပြည်သူ့မီးမြန်းကမှပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့မျိုးကိုအတိမတ်ပြုလက်ခံခြင်းမရှိပါဘူးဒုက္ခသည်တွေပြန်လည်ပို့ဆောင်ရေးစီစဉ်လို့တော့အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လက်တွဲပြီးတော့စီစဉ်ဆောင်ရွက်မယ်အကြောင်းဂရီပေးပြောဆိုထားပါတယ်နိုင်ငံရေးသုံးသပ်သူဥပိ္ပတန်ကတော့လက်ရှိရခိုင်ပြည်နယ်အတွင်းစီရေးတင်းမာမှုအခြေအနေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းထိခိုက်လာနိုင်တယ်လို့မြင်ပါတယ
်ဆက်ပြီးတော့အဲ့လိုဒီဘက်ပြင်းထန်တာကန့်ကွက်လာပြီဆိုရင်တော့ဆက်ပြီးအဲ့လိုအခြေအနေမျိုးပြန်ပြီးတော့လက်နက်ကြီးကြမယ်အဲချီကြမယ်ဟိုဘက်ကပြည်သူတွေရဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့စိုးရင်ထိုက်သက်မှုကိုဖြစ်စေမယ်အဲ့ဒါမပိုင်နဲ့ကျူးလွန်တယ်ဆိုတဲ့သဘောမျိုးပေါ့ကျူးကျော်တယ်ဆိုတဲ့သဘောမျိုးအဲ့လိုမျိုးဆက်ဖြစ်လာရင်တော့တနေ့ဆက်တနေ့ဟိုဘင်္ဂလားဒေ့ရှ်သူရနဲ့ဆက်ဆံရေးကတော့ဟိုတင်းမာလာမှာပဲအဓိကကတော့အဲ့ဒီနေရှာဒေသမှာတိုက်ပွဲတွေဖြစ်နေရင်တော့ဒီကိစ္စကတော့ဆက်ရှိနေဦးမှာပေါ့နော်
ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံမဲ့စစ်ကောင်စီဘက်ကပြောဆိုနေတဲ့အချိန်ထဲမှာဒုက္ခသည်တွေဘက်ကလည်းဘေးကင်းလုံခြုံမှုကိုအာမခံပေးပြီးဂုံတိတ်ခါရှိရှိပြန်နိုင်တဲ့အခြေအနေမျိုးရှိမှပြန်ကျင်တဲ့အကြောင်းပြောဆိုနေပါတယ်။နှစ်နိုင်ငံနယ်ဆက်စီရေးပြည်ပခါနဲ့တိုက်ပွဲတွေမဖြစ်ခင်ကတည်းကစစ်အာဏာသိမ်းမှုနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပခါတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဟာအလံဝေးသွားတယ်ဆိုတာကိုဒေတာရင်းအကြက်ကတွေကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ။